ီပါရောက်မြန်မာနိုင်ငံသားမဲဆန္ဒရှင်တွေကြားကြိုတင်ဆန္ဒမဲစီမာယွင်းလွဲချော်မှုတွေနဲ့ရွေးကောက်ပွဲကြိုကာလကြုံတွေ့နေရတဲ့အခက်အခဲတွေကြောင့်မကြာခင်ရက်ပိုင်းတွင်ကျင်းပတော့မယ်2015ရွေးကောက်ပွဲပေါ်တက်ရောက်မှုတွေရှိလာနိုင်မယ်လို့အရပတ်လူအဖွဲ့စည်းတွေကထောက်ပြပြောဆိုလိုက်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ဒီမိုကရေစီစံနှုန်းနဲ့ညီတဲ့ရွေးကောက်ပွဲတရားဖြစ်အောင်ဖော်ဆောင်ပေးဖို့လည်းတောင်းဆိုလိုက်ပါတယ်။အသေးစိတ်ကိုမဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ပါတယ်။ရွေးကောက်ပွဲအကြိုကာလအတွင်းမဲဆန္ဒရှင်ပြည်သူတွေနဲ့နိုင်ငံရေးပါတီတွေကြားတွေ့ကြုံနေရတဲ့အခက်အခဲအဖြစ်ပြက်တွေကိုကြည့်ပြီးတော့2015ရွေးကောက်ပွဲဟာလွတ်လပ်မြတ်တမှုရှိပါမလားလို့2015ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကြီးကျင်းပဖို့ရပ်ပိုင်းမဲ့လူတော့တဲ့အချိန်မှာရာနဲ့ချီတဲ့မြန်မာအရက်ဖတ်လူမှုအဖွဲ့အစည်းတွေကစူပေါင်းသဘောထားထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။နိုဝင်ဘာ10မှာကျင်းပမယ့်ရွေးကောက်ပွဲဟာလွတ်လပ်ပြီးတော့ပွင့်လင်းမြင်သာမှုရှိပါမလားဆိုတာကိုရွေးကောက်ပွဲအကြိုကာလကြုံနေရတဲ့တာဒကတွေကိုကြည့်ပြီးမေးခွန်းထုတ်စရာဖြစ်နေတယ်လို့အရက်ဖတ်လူမှုအဖွဲ့အစည်းဖိုရမ်ကမခင်လေးက VOA ကိုအခုလိုပြောပါတယ်။
နာမည်ရွေးကောက်ပွဲအတန်းရှင်မီဒီယာမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ဖြစ်နိုင်ကြတော်တော်နည်းနေလေနော်နိုင်ငံတကာမှာရှိရဲပြည်ပရောက်နေတဲ့မြန်မာတွေမဲပေးတဲ့အခါမှာလည်းပြဿနာတွေခက်ခဲကြီးအများကြီးရှိရဲပေါ့မဲပေးမဲ့စာရွက်မှာကလက်မှတ်တွေပါတယ်တည်တည်ဆုံဆုံပါမပါဆိုတဲ့ဟာတွေကအစပေါ့နော်နောက်တစ်ခါမင်းချင်းမှာလည်းပါမပါဆိုတဲ့ဟာကကျမတို့ရှိမှာစိန်ခေါ်မှုတွေအများကြီးရှိနေတဲ့အတွက်အဲရွေးကောက်ပွဲမဲပေးမဲ့နေ့မှာတော့ကျမတို့ဟိုရက်သက်အဖွဲ့အစည်းတွေအနေနဲ့အစိုးရဆုံးကတော့ဒီကိစ္စမဲယုံကိုတွားတယ်မဲပေးခွင့်မရလို့ရိုးသားစာပောက်ခဲတဲ့မဲဆန္ဒရှင်တွေလည်းအများကြီးရှိနိုင်တယ်။အဲရိုးသားစာပောက်ခွင့်မှုရဲ့အပေါ်မှာဆက်ဆင့်ပြီးတော့ဖန်တီးမှုတွေနဲ့ပေါင်းလိုက်လို့ရှိရင်ဒီနေ့မဲယုံကိုဒီမှာစူပူမှုတွေဖြစ်လို့မငြိမ်သက်မှုတွေဖြစ်လို့မဲယုံပိတ်တယ်မဲပေးရတော့ဘူးဆိုတဲ့ဟာမျိုးတွေအထိဖြစ်လာနိုင်တဲ့အနေအထားတွေလည်းကျမတို့စိုးရိမ်ပါတယ်။အဲဒီအတွက်လည်းကျမတို့ရက်သက်ဖွဲ့စည်းတွေနဲ့ဒါမျိုးတွေမဖြစ်အောင်လို့ဒါကြောင့်ပြည်ညာချက်တွေထုတ်ပြီးတော့အဲ့အတိုင်းဆုံးအဆင်ပြေဆုံးနဲ့မဲဆန္ဒရှင်ပြည်သူတွေရဲ့ဆန္ဒကိုပေါ်ဆောင်ပေးဖို့အတွက်ကိုဆွေးနွေးပြီးတော့ဒီပြည်ညာချက်ထုတ်ပြန်တာဖြစ်ပါတယ
်။အခုဆိုရင်ကဘာတလွားကပြည်ပရောက်မြန်မာနိုင်ငံသားတွေဘက်ကကြိုတင်ဆန္ဒမဲပေးဖို့အင်တိုက်အားတိုက်အားရက်တယောပူးပေါင်းပါဝင်မဲပေးနေကြတဲ့အချိန်မှာခက်ခဲမျိုးစုံနဲ့ရင်ဆိုင်နေရတဲ့အတွက်ရွေးကောက်ပွဲကော်မရှင်ရဲ့လုပ်ရအပေါ်မှာကြဲကြဲလောင်လောင်ဝေဖန်မှုတွေထွက်ပေါ်လာနေပြီးရွေးကောက်ပွဲရဲ့ရလဟာပွင့်လင်းမြင်သာမှုတရားမျှတမှုရှိပါမလားဆိုတာမေးခွန်းထုတ်လာကြတာဖြစ်ပါတယ်။ဒီအပေါ်မှာမြန်မာ Institute for Democracy ကဒါရိုက်တာဦးအောင်စိုးမင်းကတော့ပြည်ပရောက်မဲဆန္ဒရှင်တွေအခုလက်တွေ့ကြုံနေရတဲ့အခက်အခဲတွေကိုအမြန်ဆုံးပြေလည်အောင်လို့နိုင်ငံခြားရေးဝန်ကြီးဌာနနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တို့ပူးပေါင်းဆောင်ရွက်ပေးတင်ပါတယ်လို့အကြံပြုပါတယ
်။အခုဆိုရင်ပြည်ထောင်စုဒီကိုဒီမှာတာဝန်ရှိရလို့ကြော်ပြီးတနည်းနဲ့တော့ IT ဖောက်ပြန်ပြီးတော့ကြည့်ကြည့်ပေးဖို့လိုအပ်တဲ့ကြောင့်ကျွန်တော်ကမဲတင်တရအချိန်ကြောင်းမတော်ဘူးဆိုလို့ရှိရင်ဒါဟာအတိမတ်ပြည့်တဲ့တခြားနည်းတနည်းတစ်ပုံကိုစဉ်းစားပြတင်တယ်ဒါမှမဟုတ်ရင်အခုဂျင်းဆက်ပြီးတော့ကြာတော့ diplomatic ကိစ္စပေါ်တဲ့အခါမှာဘလောက်မှမချတာပါမဟုတ်တာကျွန်တော်ကအဲ့ဒီဇုံပြောက်ကိုပြန်ပြီးတော့ချိန်ပြီးတော့နောက်ပြီးမဲတင်ကိုလုပ်ခွင့်ပေးတာမျိုးပေါ့တော့မပြည့်စုံတဲ့နေတွေမျိုးပေါ့အဲ့လိုတွေဒီလိုပြတင်တယ်နောက်ပြီးတော့ညံပါပြီးလိုက်သွားတဲ့ဟာကိုဆိုလို့ရှိရင်အမှန်ကြံပြတင်တယ်ပေါ့နော်ဒါရီဟာသူတို့မှတောင်းဝန်ရှိတာဒီတစ်ခါတောင်းဝန်ကြည့်အောင်လုပ်ရမှာပါပဲအားကြီးတဲ့အချိန်ကြီးထားတာပါ
ဒီမိုကရေစီစံနှုန်းနဲ့ညီတဲ့စစ်မှန်ပြီးတော့တရားမျှတမှုရှိတဲ့ရလဒ်တွေထွက်ပေါ်လာနိုင်ရေးပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှာတာဝန်အရှိဆုံးဖြစ်တဲ့ဆိုတာကိုလည်းအရက်ဖက်အဖွဲ့အစည်းတွေကထောက်ပြပြောဆိုပါတယ်။ဒါကြောင့်ရွေးကောက်ပွဲမကျင်းပခင်မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကစနစ်တကျကြိုတင်ပြင်ဆင်မှုတွေနဲ့ဆောင်ရွက်ပေးဖို့အရေးတကြီးလိုအပ်နေပြီဆိုတာကိုအလေးအနက်ထားဆောင်ရွက်ပေးဖို့အရက်ဖက်အဖွဲ့အစည်းတွေကတောင်းဆိုပါတယ်လို့မခင်လေးကဆက်ပြောပါတယ်။
ကျွန်တော်တို့တက်ဆိုင်ရာတောင်းရှိရတဲ့ဒီအနေနဲ့စိတ်ကောင်းစေတနာနဲ့ဒီနှစ်ပတ်သုံးပတ်အတွင်းမှာပဲပေါ့နော်တက်နိုင်ဆုံးအားလုံးအတွက်အဆင်ပြေမဲ့ဒီလန်တခုနဲ့စဉ်းစားပြီးတော့ချက်ချောမှုမှုလေးဖြစ်အောင်ပေါ့
မြန်မာနိုင်ငံအတွင်းမှာလက်တလောရင်ဆိုင်နေရတဲ့နိုင်ငံရေးပြဿနာတွေစစ်မီးမငြိမ့်နိုင်သေးတဲ့တိုင်းရင်းဒေသတွေကစစ်ရေးတင်းမာမှုတွေပြည်သူလူထုရဲ့အခြေခံလူမှုဘဝနှိမ့်ချနေရတာတွေအလုံသမားလယ်သမားနဲ့ကျောင်းသားတွေရဲ့အခွင့်အရေးချိုးဖောက်ခံနေရတာတွေစတဲ့နိုင်ငံရေးအကျပ်အတည်းတွေကိုပြည်လဲအောင်ဖြေရှင်းနိုင်မှုလမ်းစာကလာမယ့်2015ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲတနိုင်ငံလုံးအတိုင်းအတာနဲ့လွတ်လပ်တရားမျှတမှုရှိမှစစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းကိုဖော်ဆောင်နိုင်မှာဖြစ်တယ်လို့အရက်ဖတ်လူမှုအဖွဲ့အစည်းတွေဘက်ကတိုက်တွန်းပြောဆိုလိုက်တာဖြစ်ပါတယ်ဒီကနေ့အောက်တိုဘာလ18ရက်နေ့မှာရန်ကုန်မြို့မှာကျင်းပတဲ့အရက်ဖတ်လူမှုအဖွဲ့အစည်းရာချီကိုကိုစားပြုတဲ့မြန်မာအရက်ဖတ်လူမှုအဖွဲ့အစည်းဖိုရမ်နိုင်ငံလုံးဆိုင်ရာပညာရေးကွန်ရက်နဲ့အရက်ဖတ်ဖွဲ့စည်းတွေစုပေါင်းပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်ရှင်